သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ်တော်ရရှိမြတ်ယခုဩစတြေးလျရဲ့ပြည်သူ့ကျန်းမာရေးဌာနကိုလမ်းညွှန်ရာ First Nation ရဲ့အသံအသစ်များဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဩစတြေးလျရဲ့ပြည်သူ့ကျန်းမာရေးအဖွဲ့ဟာ၎င်းတို့ရဲ့အဖွဲ့ဝင်များနဲ့တညီတညွတ်ထဲမဲပေးမှုအပြီးတွင်၎င်းတို့ရဲ့အလုပ်လမ်းညွှန်ကိုကူညီရန်အတွက် Aboriginal နဲ့ Torres Strait Islander အသံကိုထူထောင်မှာဖြစ်ကြောင်းကြေညာခဲ့ပါတယ်။First Nation Voice to Parliament ပြည်သူ့ဆန္ဒခံယူပွဲမှာရှုံးနိမ့်သွားပြီးနှစ်နှစ်ဒီပါကြာမှာ PHAA နဲ့ပြည်내အစိုးရများ NGO များဟာဒီထူးကိုယ်စားပြုမှုအတွက်မဲပေးခဲ့ကြသောဩစတြေးလျရှိဌာနတိုင်းသားအတိုင်းဝိုင်းအများစုရဲ့ဆန္ဒကိုလိုက်နာရန်ရွေးချယ်ခဲ့ခြင်းဖြစ်ပါတယ်ဌာနတိုင်းသားများနှင့်ဌာနတိုင်းသားမဟုတ်သောကျမ်းမာရေးရလက်များကြားကွာဟချက်ကိုပိတ်ပင်ရန်၎င်းတို့ရဲ့ကြိုးပမ်းအားထုတ်မှုများကိုလမ်းညွှန်ရာတွင်အထောက်အကူဖြစ်စေရန်အဓိကအများပြည်သူကျမ်းမာရေးအဖွဲ့တစ်ဖွဲ့က Aboriginal နဲ့ Torres Strait Islander တို့ရဲ့အသံကိုဖွဲ့စည်းပေးမှဖြစ်ကြောင်းကြေညာခဲ့ပါသည်။ Australian ပြည်သူကျမ်းမာရေးအသင်းနိုင်ငံရဲ့ကျန်းမာရေးအတွက် NGO သည်၎င်းတို့ရဲ့အဖွဲ့ဝင်များကတညီတညွတ်ထဲမဲပေးပြီးနောက်ဒီလှုပ်ရှားမှုကိုရွေးချယ်ခဲ့ခြင်းဖြစ်ပါတယ်။ဒေါက်တာ Summer May Finley သည်ဝလကွန်တက်တိုမှာတွဲဘက်ပေါမောခယော်တယော်တအမျိုးသမီးဖြစ်ပြီး PHAA ရဲ့ဒုတိယဥက္ကဋ္ဌဖြစ် Aboriginal နဲ့ Torres Strait Islander ဒုဥက္ကဋ္ဌဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။
What this means going forward is that we're going to have an Aboriginal and Torres Strait Islander collective front and center on all things that impact our mob, which is really, really exciting. So many Aboriginal people do public health, and we want to make sure that we're hearing from the diverse range of Aboriginal and Torres Strait Islander people from around the country. And my responsibility now is to essentially set it up. So
Aboriginal and Torres Strait ကျွန်းသားစုပေါင်းရှေးမောက်မှာကျွန်ုပ်တို့ရဲ့လူအုပ်အပေါ်သက်ရောက်မှုရှိစေမယ့်အရာအားလုံးကိုဗဟိုပြုကအမှန်တကယ်စိတ်လှရှားပွေကောင်းလာပါလေ။ Aboriginal လူမျိုးများအများအပြားသည်ပြည်သူ့ကျန်းမာရေးကိုလှုပ်ဆောင်ကြပြီးနိုင်ငံတော်ဝန်မှ Aboriginal နဲ့ Torres Strait Islander ရဲ့ကွဲပြားသောအမျိုးနွယ်များထံမှကြားသိရအောင်ထေချာစေလိုပါတယ်။ပြီးတော့အခုကျမတာဝန်ကအဲ့ဒါကိုအခြေခံကြကြထူထောင်ဖို့ပါပဲ။ဒါကြောင့်စုပေါင်းဖန်တီးပြီးကျမတို့လူအုပ်အတွက်လုံးစရာရှိတဲ့အလုပ်တွေကိုစလုပ်မှာပါ။ Australian ဘဲဆန္ဒရှင်များကပါလီမန်သို့ပထမအကြိမ်ပြည်လုံးကျွတ်ဆန္ဒခံယူပွဲမအောင်မြင်ခဲ့ပဲဒီဆန္ဒပြုပွဲမှာဆုံးရှုံးခဲ့သည်မှာနှစ်နှစ်နီးပါးကြာပြီးနောက်ဒီဆုံးဖြတ်ချက်ထွက်ပေါ်လာခြင်းဖြစ်ပါတယ်။ထိုအချိန်ကစ၍ Australian ရှိဌာနတိုင်းသားအတိုင်းဝိုင်းအများစုရဲ့ဆန္ဒကိုလိုက်နာရန်ပြည်내အစိုးရများနဲ့ပြည်သူ့ကျန်းမာရေးအဖွဲ့ကဲ့သို့သော NGO အများအပြားကရွေးချယ်ခဲ့ခြင်းဖြစ်ပါတယ်
It was actually the Aboriginal and Torres Strait Islander members that really drove this particular agenda with the support of the CEO and the team and the board. So it wasn't the PHAA thought that there was not enough. It's just best practice and good practice to do this. After the failed referendum, we really wanted to make sure that we were honouring the model that the vast majority of Aboriginal and Torres Strait Islander people supported.
ဒီ2 season ကိုအမှန်တကယ်တွားပေးခဲ့တဲ့ Aboriginal နဲ့ Torres Strait Islander အဖွဲ့ဝင်များဖြစ်ကြပါတယ်။ဒါကြောင့်မလုံလောက်ဘူးလို့ PHAA ကမတွေးခဲ့မိပေမဲ့တကယ်တမ်းတော့ဒါဟာအကောင်းဆုံးအလေးအချင်းနဲ့ကောင်းမွန်တဲ့အလေးချင်းတစ်ခုပါပဲ။မအောင်မြင်ခဲ့သောဆန္ဒခံယူပွဲအပြီးမှာကျွန်ုပ်တို့သည် Aboriginal နဲ့ Torres Strait Islander အများစုထောက်ခံအားပေးခဲ့တဲ့ model ကိုဂုဏ်ပြုကြောင်းသိကြစေလိုပါတယ်။ပြည်သူ့ကျန်းမာရေးအဖွဲ့ကလည်းဒါကိုလှုပ်ထားတယ်လို့ကျမထင်ပါတယ်။အစိုးရရဲ့ကုန်ထုတ်စွမ်းအားကော်မရှင်ရဲ့နောက်ဆုံးအချက်အလက်များအရကွာဟချက်ပိတ်ခြင်းပြည့်မှတ် 16 ခုနဲ့၄ခုသာပြည့်မီရန်လမ်းကြောင်းပေါ်ရှိနေကြောင်းပြသနေတယ်လို့ဆိုပါတယ်။ဒ ဒါပေမဲ့တတ်သိမှုနဲ့ကလေးဘဝဖွံ့ဖြိုးတိုးတက်မှုပါဝင်အဓိကဖြစ်မှတ်စိတ်ချမ်းသာရေးသည့်ရှုပ်ထွေးတဲ့ပုံတပုံဖြစ်နိုင်တယ်လို့ထွက်ဘက်ပေါမောက်ခဖင်လီကဆက်လက်ပြောဆိုပါတယ်
So we've seen that the closing the gap target has gone backwards. So this is mental health, but also social emotional well-being. Suicides are really a symptom of broader systemic issues that relate to education, housing, employment, all of those kind of things. The other issue I think that's really important is we know that mob actually go to the doctor later or present at hospital when they're quite sick. And part of that is because they don't feel safe in the healthcare system. I am a patient at times, and I've experienced as someone with the high levels of education, not great care. Because I'm Aboriginal,
closing the gap,
I've been able to advocate for myself, but I know a lot of people don't have that. So what we really need is health professionals to
see. That's why I'm not sure if 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 I'm not sureCommunity ကနောက်မှဆရာဝန်သွားပြတာဒါမှမဟုတ်တော်တော်နေမကောင်းတဲ့အခါဆေးရုံတက်တာတို့ကိုလှုပ်ဆောင်တာသိပါတယ်တစိတ်တစ်ပိုင်းကတော့ကျမကြီးစောင့်ရှောက်မှုစနစ်ကမလုံခြုံဘူးလို့ခံစားရလို့ပါကျမဟာတခါတလေစိတ်ရှည်သူတစ်ယောက်ဖြစ်ပြီးပညာရေးအဆင့်မြင့်တဲ့သူတစ်ယောက်အနေနဲ့ကြုံဘူးပါတယ်ကျမဟာ Aboriginal ဖြစ်တာကြောင့်ကိုယ့်ကိုယ်ကိုထောက်ခံအားပေးနိုင်မဲ့ Communityလို့တော်များများမှာအဲ့ဒါမရှိဘူးဆိုတာကိုကျမသိပါတယ်။ဒါကြောင့်သူတို့ရဲ့လုပ်ငန်းကိုမြင့်တင်ဖို့ကျမရဲ့ကျွမ်းကျင်သူတွေအမှန်တကယ်လိုအပ်နေတာဖြစ်ပါတယ်။ Chakara Igendi Muthi Muthi Dinguji Mara အမျိုးသမီးတူဖြစ်ပြီး First Nation လူမျိုးများရဲ့ယဉ်ကျေးမှုအလေးထားနဲ့ထိတွေ့ဆက်ဆံမှုအတွက်လဲပတ်မှုခေါင်းဆောင်ဖြစ်ပါတယ်။သူမကဲ့သို့အဖွဲ့အစည်းများသည်ငယ်ရွယ်သော Aboriginal နှင့် Torres Strait Islander များအတွက်၎င်းတို့၏ရုံးကန်ရမှုများနှင့်စိုးရိမ်ပူပန်မှုများကိုမျှဝေရန်လုံခြုံသောနေရာတစ်ခုကိုပေးရမှာကိုသူမကသဘောတူပါသည်
Through the Victorian Royal Commission into Mental Health Inquiry, we saw our people weren't seeking help until the very acute and sometimes in an involuntary capacity, which inevitably causes more harm and more trauma to our people. So we need to get it right before it gets to that point. If First Nations young people take that brave step to go and seek help, we want to make sure they're always landing in a culturally safe and responsive setting. Change isn't going to come overnight, but I really think the work we're doing around implementingFirst Nations targeted services,
Victoria Royal Commission Mental Health ဆုံးဆောင်ရေးကော်မရှင်မှတစ်ဆင့်အထူးသဖြင့် EP နယ်တွင်ကျွန်ုပ်တို့ရဲ့လူများသည်အလွန်ပြင်းထန်သည့်အဆင့်အထိအကူအညီမရှာကြဘဲတခါတရံမှာကျွန်ုပ်တို့လူများကမလွဲမရှောင်မှသာအကူအညီတောင်းကြတာကပုံမိုထိခိုက်နှင်းတာစေကပုံမိုစိတ်ဒဏ်ရာများဖြစ်စေတာကိုကျွန်ုပ်တို့တွေ့ခဲ့ရပါတယ်ဒါကြောင့်ဒီအခြေအနေကိုမရောက်ခင်မှန်ကန်အောင်လုပ်ဖို့လိုအပ်ပါတယ် First Nation လူငယ်များအနေနဲ့ထိုရဲရင်သောခြေလမ်းကိုလှမ်းပြီးအကူအညီရှာမှာဖြစ်ပါတယ်၎င်းတို့သည်ယဉ်ကျေးမှုအရဘေးကင်းပြီးတုံ့ပြန်မှုရှိသောအခြေအနေမှာအမြဲရှိနေဖို့တရားစီလိုပါတယ်အပြောင်းလဲကနေချင်းညာချင်းရောက်လာမှာမဟုတ်ပါဘူးဒါပေမဲ့ First Nation ပြင်ပထားတဲ့ဝန်ဆောင်မှုတွေကိုအကောင့်ထဲပေါ်တဲ့နေရာမှာကျမတို့လူငယ်တွေစီရောက်ဖို့ First Nation ပြင်မှတ်ထားတဲ့အရေးမြစ်တွေကိုတည်ဆောက်တာအရန်အရေးကြီးတယ်လို့ကျမတကယ်ထင်ပါတယ်။ Miss Egan ကဝန်ဆောင်မှုတစ်ခုစီကိုမတူညီသောအတိုင်းဝိုင်းများရဲ့လိုအပ်ချက်များနဲ့အညီလိုက်လျောညီထွေဖြစ်စေရန်ဝန်ဆောင်မှုတစ်ခုစီကိုအဝင်ကွင်ချဖြစ်စေရန်အရေးကြီးကြောင်းပြောဆိုပါတယ်။
So at Headspace, we really need to meet young people where they're at. You know, some young people feel really okay with coming into the centre and prefer to be seen in centre. And then other communities and young people in those communities really benefit from service providers. So whether it be, you know, peer workers, mental health clinicians, SUB workers, you know, going out to them and meeting them, you know, it overcomes some of those tangible barriers.
And also it allows us to meet young people in an environment that feels safe. And young people are safe and comfortable. ရောက်ရှိလာခြင်းအတွက်အမှန်တကယ်အဆင်ပြေတယ်လို့ခံစားရပြီး ဆူဝေးရနေရာမှာမြင်တွေ့လို့ကြပါတယ်ပြီးတော့တခြားအတိုင်းဝိုင်းကတကယ်အကျိုးရှိပြီးအဲ့ဒီအတိုင်းဝိုင်းကလူငယ်တွေကဝန်ဆောင်မှုပေးသူတွေစီကနေအကျိုးခံစားရပါတယ်ဒါကြောင့်တက်တူရွယ်သူအလုပ်သမားတွေပဲဖြစ်ဖြစ်စိတ်ချမ်းသာရေးစေကန်းတွေပဲဖြစ်ဖြစ်ပင်ပန်းနွမ်းနေတဲ့အလုတ်သမားပဲဖြစ်ဖြစ်သူတို့စီသွားပြီးတွေ့ဆုံကြပါဒါကထုံမြင်သားထင်သားသောအတားဆီးတချို့ကိုကျော်လွှားနိုင်ပြီး၎င်းတို့အတွက်ဘေးကင်းပြီးတက်တောက်တက်တာရှိသောပါဝင်ကျင်တွင်ကျွန်ုပ်တို့လူငယ်များနဲ့တွေ့ဆုံနိုင်ပါတယ်နောက်ဆုံးထုတ်ပြန်တဲ့ Productivity Commission ရဲ့သုံးသပ်ချက်မှာ Indigenous Community ထိန်းချုပ်ထားသောအဖွဲ့အစည်းများသည့် Closing the Gap ကိုပုံမတိုးတက်မှုအတွက်အဓိကသောချက်ဖြစ်ကြောင်းတွေးရှိခဲ့ပြီးအစိုးရများအား First Nation မှလူများကိုနားထောင်ကအပြုသဘောဆောင်သောပြောင်းလဲမှုများဖန်တီးရန်ဆုံးဖြတ်ချက်ချနိုင်တဲ့အာဏာကိုမျှဝေရန်အကြံပြုထားပါတယ်။ Julie Tong သည် Warraari အမျိုးသမီးတဦးဖြစ်ပြီး Warranga Nimitija Aboriginal Health and Community Services အတွက်1998ခုနှစ်ကတည်းက Canberra ရှိ Wanaga Nitija Aboriginal Health and Community Service တွင်အမှုဆောင်အရာရှိအဖြစ်တာဝန်ထမ်းဆောင်နေတဲ့သူဖြစ်ပါတယ်။သူမရဲ့အဖွဲ့အစည်းကိုဌာနေတိုင်းသားမဟုတ်သောဂျမ်းမာရဲ့အဖွဲ့များနဲ့ခွဲခြားသတ်မှတ်ထားသည့်ကိုယခုလိုရှင်းပြပါတယ်။
It's because we do holistic healthcare in the true sense of the word, where it's not just about doctors and nurses and Aboriginal health workers. It's much broader than that, where we have a social health team that consists of Aboriginal staff that do drug and alcohol counselling, social emotional wellbeing, road to recovery, justice reinvestment. It's about the social emotional spiritual
jamai lota mya chaung da ma hou bu so de saka long ye sit man do adeipe phi a long song jamai sao sao mu go lou sao ni do chaung phit par de mu ye sewa ne a ye sai ya a chan nyan pe chin lu mu sait bai san ya dukkha chan ta ya chin pyan le thu thong ye lan de ya mya ta mu pyan le ye ni myauk nan ye လူမှုကိစ္စရအားလုံးတွင်အခြားခြားသောဝန်ထမ်းများပါဝင်တဲ့လူမှုကျန်းမာရေးအဖွဲ့တစ်ဖွဲ့ရှိတာထက်ပိုမိုပြီးကျယ်ပြန့်ပါတယ်။ဒါကြောင့်ကျွန်ုပ်တို့ရဲ့ဖောက်သည်များရဲ့လူမှုရေးစိတ်ပိုင်းဆိုင်ရာဘာသာရေးဆိုင်ရာရုပ်ပိုင်းဆိုင်ရာနဲ့ယဉ်ကျေးမှုဆိုင်ရာဒုက္ခချမ်းသာမှုများအကြောင်းဖြစ်ပါတယ်။ဝန်နာကာကဲ့သို့သောရရထိန်ချုပ်တဲ့အဖွဲ့အစည်းများရဲ့အလုပ်သည်မရှိမဖြစ်လိုအပ်တော်လဲကဲ့ဗျပြမများကို၎င်းတို့ကိုယ်တိုင်ပိတ်ပြည့်ရမျိုးလင့်ခြင်းများသည်ကျိုးကျောင်းစီလျော်မှုမရှိဘူးလို့သူမကပြောဆိုပါတယ
် Pretty much anything can come through our doors you know people with addiction people with mental health issues trauma all of those things you know that impact on people's physical well-being and we provide the wraparound services with you know psychologists psychiatrists and other allied health professionals butWe're so under-resourced and there's an expectation that we can do everything, but we can't do everything. Something's got to change in our life. We shouldn't always be expected to do the
whole thing. There's other services that are there that we can do. There's other services that are there that we can do.အဲ့ဒါအပြင်ကျွန်ုပ်တို့သည်စိတ်ပညာရှင်စိတ်ယောဂအထုကုများနှင့်တခြားသောမဟာမိတ်ကျမ်းမာရေးပညာရှင်များဖြင့်ပါဝင်ခြင်းဝန်ဆောင်မှုများကိုပေးဆောင်ပါသည်။ဒါပေမဲ့ကျွန်ုပ်တို့ဟာအရင်အမြစ်နေပါပြီးအရာအားလုံးကိုစွမ်းဆောင်နိုင်မယ်လို့မျှော်လင့်ထားပေမဲ့အားလုံးကိုမစွမ်းဆောင်နိုင်ခဲ့ပါဘူး။တခုခုတော့ပြောင်းလဲရမှာဖြစ်ပြီးလေးလံသောဝင်ထုတ်ဝင်ပန်းပင်မချင်းမျိုးကိုကျွန်ုပ်တို့အမြဲလှုပ်ဖို့မမျော်လင့်သင့်ပါဘူးကျွန်ုပ်တို့လှုပ်တာမျိုးလှုပ်ဖို့တခြားဗတ်ဆံရတဲ့ဝန်ဆောင်မှုတွေရှိသေးတယ်သူတို့ကသူတို့ရဲ့လုံရက်ကိုမြင့်တင်ဖို့လည်းလိုအပ်ပါတယ်တွဲပဲပေါမောက်ခဆမ်မာဖင်လေးက First Nation Voice ကိုတီထောင်ရန် PHAA ရဲ့ဆုံးဖြတ်ချက်သည်တခြားသောဌာနမဟုတ်သော NGO များအတွက်စန္ဒမူနာပြအဖြစ်ဆောင်ရွက်ပေးသင့်ပြီးရင်းကဏ္ဍသည်နိုင်ငံတော်ရှိ First Nation တိုင်းဝိုင်းများကိုနောက်ဆုံးတွင်ပိုမိုကောင်းမွန်စွာဝန်ဆောင်မှုပေးနိုင်စေရန်အတွက်တ တခြားဌာနတိုင်းသားမဟုတ်သော NGO များအတွက်စံနမူနာအဖြစ်လှူဆောင်သင့်တယ်လို့ပြောဆိုပါတယ်
I would really just like to raise the bar a little bit and call on other non-Indigenous organisations to really think about doing something similar. The Public Health Association is the first organisation that I'm aware of to embed something like this in its constitution. And really, I think non-Indigenous organisations out there should start to
think about doing this. ပြည်သူ့ကျန်းမာရေးအသင်းသည်၎င်းရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီကဲ့သို့သောအရာများကိုထည့်သွင်းရန်ကျွန်ုပ်တို့သတိပြုမှုသောပထမဆုံးအဖွဲ့အစည်းဖြစ်ပါれပြီးတော့အဲ့ဒီမှာဌာနတိုင်းသားမဟုတ်တဲ့အဖွဲ့အစည်းတွေလည်းဒီလိုပဲလှုပ်ဖို့စပြီးစဉ်းစားသင့်တယ်လို့ကျွန်ုပ်ထင်ပါれသောရရှင်မြခင် SPS သတင်းဌာနကဆမ်ဒိုဗာရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SPS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SPS Radio App ကနေတစင်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါလေရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ